ထရုတ်ပြည်သူလူမျိုးရေးတပ်မတော်ကမြန်မာနေဆက်ဒေသတရုတ်နိုင်ငံဘက်အချက်မှာဒီနေ့ဩဂတ်လ28ရက်နေ့ကနေ29ရက်နေ့အထိလက်နက်နဲ့ကြီးစံအစစ်တင်တုံးပြီးတော့စီးလေးချင်းမှဖြစ်တယ်လို့ထုတ်ပြန်ထားပါတယ်။စီးလေးချင်းမဲ့နေမီဟာမူဇယ်မြို့နယ်အဆက်ကနေလောက်ကင်မြို့နယ်ဘက်အချမ်းထိပါဝင်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေပြင်းထန်နေချိန်မှာပဲတရုတ်နိုင်ငံကဒီမြန်မာနိုင်ငံနဲ့နေဆက်ဒေသမှာလက်နက်ကြီးအစစ်တင်တုံးပြီးတော့စီးလေးချင်းပို့ဆောင်ရွက်တာတွေရှိလာနေတာပါ။စီးလေးချင်းမှုဟာပတ်ပေါင်းစုံတားဆီးမှုနဲ့ပူရဲတိုက်ခိုက်ရေးစွမ်းရည်စမ်းသပ်ဖို့အပြင်နေဆက်ဒေသလုံခြုံရေးနဲ့တည်ငြိမ်ရေးအတွက်ဖြစ်တယ်လို့တရုတ်ကထုတ်ပြန်ထားပါတယ်။ဒီနေ့နေဆက်ဒေသမှာတရုတ်နိုင်ငံကစီးလေးချင်းမှုတွေလှုပ်တာနဲ့ပတ်သက်လို့မူဆယ်မျိုးအပေါ်တက်ရောက်မှုအခြေအနေဘယ်လိုဖြစ်လာနိုင်မလဲ။ဒေသခံတူက VOA ကိုအခုလိုပြောပါတယ
်။ဆက်ဆက်ကရင်းနေတော့လာရှိတယ်ဒီလေးဟာစီးလေးဘယ်လိုမနေ့ကဝဲနေသူတို့ကနေဆက်ဒီလျှောက်ပြန်တန်းတာရှိတယ်ဘယ်လောက်ပါလဲမြန်မာဒီကရတော့ဘာမှဟိုစီချမ်းမှုမရှိပါဘူးစီကြီးကတင်းမာလာက30နှစ်ကျော်ဆိုတော့တနစ်တောင်ပြီးတော့မှာနော်ဟိုဒီမူဆယ်မားကတော့တနစ်ကျော်သွားပြီဘာလို့ဆိုတော့ဒီ30နှစ်ကိုမဖြစ်ခင်နေရရင်မူဆယ်ကဆယ်လမ်းတော့မှာကတိုက်ခွေးတွေအကြီးကျယ်ဖြစ်တာဩဒါကြောင့်ဟိုဒီလေလူကတော့မိတော်မိနေတယ်ဒီနေ့ပြောတယ်ကိုစီဝိုင်းကိုဟိုမိသေးကြီးတက်လို့စီကြီးကြီးတက်လို့ဟိုစီတော့ကျက်သေးနေကြတော့ဒီဟိုကကဝိုင်းနာတော့မှမိနေလောက်ကြတယ်ဆိုတော့
ဒီကနေ့ကစလို့သုံးရက်ကြာကျပါမယ်ဒီရွှေလီမြို့အပါဝင်လေးနေရာစီးလေးကျင်တာတွေမှာတက်တွေဘလောက်မြန်မြန်ဆန်ဆန်ရွှေပြောင်းလှုပ်ရှားနိုင်တယ်လဲဆိုတော့စွမ်းရည်စမ်းသပ်ဖို့တက်ဖွဲ့တွေအနေနဲ့လက်နဲ့အပြည့်စုံကင်ထားမှာဖြစ်တယ်လို့လေးတက်နဲ့လည်းပူရဲစီးလေးကျင်မယ်လို့တရုတ်ပြည်သူတက်မတော်တောင်ပိုင်းတိုင်းစစ်ဌာနချုပ်ကထုတ်ပြန်ထားပါတယ်တရုတ်အနေနဲ့ပုံမှန်အနေနဲ့စီးလေးချင်းမှုတွေကိုတောင်တရုတ်ပင်လယ်ပြင်မှာသာလှုပ်လေရှိပြီးဒီတစ်ခေါက်မှာတော့ပုံမှန်မဟုတ်တဲ့စီးလေးချင်းမှုတစ်ခုဖြစ်နေတယ်လို့ထောက်ပြတာတွေလည်းရှိပါတယ်။တရုတ်ရဲ့နေဆက်တလျှောက်ပုံမှန်မဟုတ်တဲ့ဒီစီးလေးချင်းမှုကမြန်မာပြည်တွင်းစစ်ရဲ့စီးရေးတင်းမာမှုအပေါ်တက်ရောက်မှုရှိလာနိုင်တယ်ဆိုတဲ့သုံးသပ်တာတွေလည်းရှိပါတယ်။စီးရေးနိုင်ငံရေးလှိလာသုံးသပ်သူဦးသန်းစိုးနိုင်ကတော့တရုတ်စီးလေးချင်းမှုကပြည်တွင်းစစ်ရှိန်ပြင်းနေတဲ့အပေါ်တက်ရောက်မှုတွေရှိလာနိုင်တယ်လို့အခုလိုပြောပါတယ
်။ဝန်ကြီးရဲ့ခုပြည်ရဲ့ရပိုင်းကသဘောထားတွေကိုပုံဖော်နေတာလို့ကျွန်တော်ကတော့သဘောပေါက်ပါတယ်။တရုတ်ကသူတို့ဘာလုပ်နိုင်တယ်လဲဆိုတာကိုပြဖို့အတွက်ဒီနေ့ရှင်းပြတာလည်းလုပ်တာ။အဓိကအဖြစ်တော့ကျွန်တော်တို့ဒီ TNL ရဲ့ MND ရဲ့နေ့ကဒီနေ့ကအခုက PDF တွေနဲ့ပေါင်းပြီးတော့လှူရှားတော့မယ်အမိသားရဖြစ်နေတဲ့အခါကျတော့အဲ့ဓာရီအတွက်ကြူတားထားတာပေါ့။မင်းတို့အဲ့ဓာရီဘလို့ကြနေလို့ရင်ပို့ပြီးတော့နော်အဗမာ BSC ချင်းနေရပို့ဆိုးသွားလိမ့်မယ်ဆိုတော့ကိုအခုကတော့အနမိပြရတာမဟုတ်ဘူးရအခုကတော့အကောင်ထင်နဲ့ပါပြနေတာဖြစ်တယ်။စီရရစံပြန်ပြလိုက်တယ်လို့ကျွန်တော်တော့ယူဆပါတယ်ခဲ့
။တရုတ်ပြည်မှာဆက်ဆံရေးနဲ့မြန်မာနိုင်ငံရေးလှိလာသုံးသက်သူဒေါက်တာလှကျော်စောကတော့ဒီစီလေးချင်မှုကတရုတ်ကစစ်ကောင်စီအပေါ်ဖိအားပေးတဲ့သဘောဖြစ်တယ်လို့သုံးသပ်ပြောဆိုပါတယ
်ဒီဘက်မှာရုပ်ရုပ်ရုပ်ရုပ်ဖြစ်တိုင်းသူတို့ကအဲ့မှာစီလေးချင်ကနေလာလိုက်တယ်ဟိုတတော်တော့ကလည်းမူဆယ်ဘွဲ့မှာတိုက်ပွဲတွေဖြစ်တော့သူတို့အဲ့ဒီချွေလီဘက်မှာတိုက်ပွဲလေးချင်ကနေလာလိုက်တယ်သူတို့ကတော့ဒါကိုဟွန်းနှင်းလို့ပြောတယ်ဗျဘာလဲချိုးတင်ကာခွဲတာပေါ့နော်ချိုးတင်ကာခွဲတဲ့အနေနဲ့ဒီဘက်မှာရုပ်ရုပ်ရုပ်ရုပ်ဖြစ်တိုင်းသူအဲ့လိုလာလာလောက်တာပဲဟိုတိကျရည်ရွယ်ချက်ကဒီလိုပြဟိုဗမာပြည်ရဲ့ဟိုတိုက်ပွဲမှာပါဝင်တာပေါ့နော်မြောက်ပိုင်းဖွဲ့လေးတို့ဘာလို့လဲစစ်ကောင်စီနဲ့အလုံးစုံနိုင်ငံရေးဆွေးနွေးပွဲဖြစ်ဖို့တွန်းနေတာဖြစ်တယ်နော်အဲ့တော့မြောက်ဟိုဒီဟိုနေနေရတော့နေဆက်ကအဖွဲ့တွေကတော့တရုတ်ကခွင်သွားတယ်စစ်ကောင်စီကအခုချိန်ထိဒီစစ်ဆက်ဆွေးနွေးစပွဲပေါ်လာဖို့ရင်းနေတော့ဖြစ်တော့အဲ့ဒါဖြစ်လာရေးအတွက်သူတွန်းနေတယ်ဖြစ်နေကြည့်ရတာ
ရှမ်းပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့ဒီပထမအချိန်10-29စစ်စင်ရေးတိုက်ပွဲပြင်းထန်နေချိန်တုန်းကလည်းရှမ်းပြည်နယ်မြောက်ပိုင်းနဲ့ထိစပ်နေတဲ့တရုတ်မြန်မာနယ်စပ်တလျှောက်စီးရေးကျင်တာတွေရှိခဲ့ပါတယ်တရုတ်နိုင်ငံကစီးရေးကျင်မဲ့နေရာတွေဟာမြန်မာနိုင်ငံနမ်ခမ်းမူဆယ်ပန်ဆိုင်မုံကိုနဲ့လောက်ကင်စတဲ့မြို့နယ်တွေနဲ့ထိစပ်နေတဲ့တရုတ်နိုင်ငံဘက်အချက်မှဖြစ်ပြီးဒီဒေသအများစုကိုမြောက်ပိုင်းညီနောင်မဟာမိတ်အဖွဲ့တွေကထိန်းချုပ်ထားတာပါရှမ်းပြည်နယ်မှာရောက်နေတဲ့တရုတ်နိုင်ငံသားတွေလုံခြုံရေးသတိရှိဖို့နဲ့ပြိပက္ခနယ်မြေတွေနဲ့ကင်းလွတ်တဲ့နေရာမှာနေကြဖို့ဓမ္မမဟုတ်ရင်လည်းနေရပြန်ကြဖို့တရုတ်စိုးရွားကဒီလထဲမှာထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့ဧပြီလတုန်းကလည်းကချင်ပြည်နယ်လွဲကျဲမြို့နယ်နဲ့ထိစပ်နေတဲ့တရုတ်နိုင်ငံထေဟုန်ရှမ်းနဲ့ဂျိန်းဖော ကိုပိုင်အုပ်ချုပ်ခွင့်ရစီရင်စုဒေသလုံချွန်းခရိုင်ထဲမှာတရုတ်ပြည်သူလူမျိုးရေးတပ်မတော်ကစီးလေ့ကျင့်တာတွေလုပ်ခဲ့ပါသေးတယ်ရှင်။